ညကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ဖြန်အင်္ဂါနေ့မှာအရေးပေါ်အစည်းအဝေးကျင်းပဖို့ရှိပါတယ်။မြောက်ကိုရီးယားဘက်ကအရင်ကမစမ်းသပ်ဖူးတဲ့ဒုံးကျည်မျိုးစားတဲ့တမျိုးကိုမနေ့တနင်္ဂနွေနေ့ကစမ်းသပ်ခဲ့ပြီးနောက်မှာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ကအရေးပေါ်ဆွေးနွေးကြဖို့တောင်းဆိုခဲ့တာဖြစ်ပါတယ ခိုင်မာအောင်ဆောင်ရွက်တဲ့အနေနဲ့သမရမွန်ချေအင်းကအထုခိုစလဲတွေကိုကဘာတလဆေးလွတ်နေပါတယ်အစိုးရတည့်ရဲ့မူဝါဒတွေကိုရှင်းလင်းတင်ပြပြီးအမြင့်ချင်းဖလှယ်နိုင်ရေးအထုခိုစလဲတွေကဆောင်ရွက်ကြမှာပါAmerican ဆိုင်ရာတောင်ကိုရီးယားသံအမတ်ကြီးဟာဟွန်ဆုခွန်က American ကိုလာရောက်မှာဖြစ်ပြီးဝန်ကြီးချုပ်ဟောင်းလီဟေချန်ကိုတော့တရုတ်နိုင်ငံကိုဆေးလွတ်ထားပါတယ်။လက်ရှိအနာရဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်နှစ်ဦးတို့ကတော့ဂျပန်နဲ့ရုရှားကိုသွားရောက်မှာဖြစ်ပြီးသမ္မတရဲ့စီးပွားရေးမူဝါဒရေးရာအကြံပေးတစ်ဦးကတော့ဂျာမနီကိုသွားမှာဖြစ်ပါတယ်။အခြေစားနျူကလ িয়ার ထိပ်ဖို့တဲဆောင်နိုင်စွမ်းကိုစမ်းသပ်တဲ့အနေနဲ့မြောက်ကိုရီးယားဘက်ကအစ်စ်တီထွန်လိုက်တဲ့တာလတ်ပစ်နဲ့တာဝဲပစ်ကြားဒုံးကျည်တစ်စင်းကိုကောင်းဆောင်ကင်ဂျုံအွန်းရဲ့ကြီးကြပ်မှုနဲ့အောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့တယ်လို့လည်းဒီကနေ့တနင်္လာနေ့အစောပိုင်းမှာပဲမြောက်ကိုရီးယားဘက်ကပြောဆိုပါတယ်အခုစမ်းသပ်တဲ့ဒုံးကျည်က989ကီလိုမီတာအဝေးထိရောက်ရှိပြီးအမြင့်ကတော့2117ကီလိုမီတာထိမြင့်နိုင်သမျှမြင့်အောင်ပြစ်လွတ်လိုက်တာကြောင့်အင်းကြီးချင်းနိုင်ငံတွေရဲ့လုံခြုံရေးအပေါ်မှာတက်ရောက်မှုမရှိဘူးဆိုပြီးလဲမြောက်ကိုရီးယားနိုင်ငံပိုင် KCN နေတဲ့တင်းကပြောဆိုသွားပါတယ်ရှင်